ထိုင်းနဲ့ရုရှားနှစ်နိုင်ငံကုန်သွယ်ရေးကိုလာမယ့်နှစ်ထဲမှာ26ဒုလောက်ဆောင်သွားမယ်လို့ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟောချာကပြောကြားလိုက်ပါတယ်။နိုင်ငံခြားနှစ်စဉ်ကုန်သွယ်မှုကို2016ကျရင်ဒေါ်လာ7ဘီလီယံထိတိုးမြင့်သွားမှာဖြစ်ကြောင်းထိုင်းနိုင်ငံကရောက်နေတဲ့ရုရှားဝန်ကြီးချုပ်ဒီမီထရီမက်ဒီဗက်နဲ့ပြော တဘောပြင်းကြီးအများပြားကိုလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်မှာထိုင်းဝန်ကြီးချုပ်ကဒီကနေ့ပဲပြောဆိုလိုက်တာပါဝန်ကြီးချုပ်မက်ဖီတက်ဖာနှစ်ပေါင်းအစိတ်အတွင်းရုရှားဝန်ကြီးချုပ်တဦးအနေနဲ့ထိုင်းနိုင်ငံကိုပထမဆုံးလာရောက်ခဲ့တာဖြစ်ပြီးထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့မေလကစပြီးကာလကြာရှည်စွာမဟာမိတ်ဖြစ်တဲ့ရက်တည်ခဲ့တဲ့အမေရိကန်နဲ့အဆင်မပြေဖြစ်နေတ ီချုပ် Prayut ကပြောကြားခဲ့ပေမယ့်ဘေကန္နာတွေမှာတိုးမြင့်သွားမယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။နိုင်ငံခြားစွန့်ရင်ရင်းနှီးမြှုပ်နှံမှုဟိုတယ်နဲ့ခီးသွောယဉ်ကျေးမှုကဏ္ဍအပြင်မွေးရစီဝါဆိုင်ရာရာဇဝတ်မှုတိုက်ဖျက်ရေးတွေမှာတိုးမြင့်လှုပ်ဆောင်သွားဖို့နားလည်မှုစာကြံစွာ၅ဆောင်ကိုလည်းလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။